ချင်းပြည်နယ်ဗမော်ခရိုင်မိုးမောက်မန်စီမြို့နယ်ဘက်တွေမှာတိုက်ပွဲတွေပြင်းထန်နေတဲ့အချိန်ထဲမှာပဲနယ်မြေချင်းဆက်ဆက်နေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမဘိမ်းမြို့နယ်မှာလေကြောင်းတိုက်ခိုက်တာတွေဖြစ်ခဲ့တာပါပြီးခဲ့တဲ့အင်္ဂါနေ့ကမဘိမ်းမြို့နယ်မိုးလုံးကျေးရွာကိုစစ်ကောင်စီကလေကြောင်းကပုံကျဲတိုက်ခိုက်ခဲ့တာကြောင့်ထိခိုက်သေးဆုံးတာတွေရှိခဲ့ကြောင်းဒေသခံတဦးက VOA ကိုအခုလိုပြောပြပါတယ
်မိုးလုံးရွာကမနေ့က6နာရီတကျတာအရောက်ပြဆိုတော့အဲ့တန်ခါတော့ကျွန်တော်တို့ရဲ့နောက်ပြတ်သားပြီးလို့6ဦးတည်ဆုံးတယ်။တနက်တရကတော့10ယောက်လောက်ရှိတာပေါ့။ကျွန်တော်တို့5ဦးကတော့ဟိုတော်တော်တန်ခါပြင်းထန်တယ်။မင်းရတော့ရောက်ပြစ်ပေါ့။အဲ့ဘုံကြီးကျောင်းပြစ်စီရဲ့။နောက်အဲ့ကျွန်တော်တို့ဘုံကျောင်းရှိရဈေးတန်းပေါ့။ဈေးဆိုင်တန်းနေရာလူတို့တျောက်နေရာဆိုတော့အတွဲလိုက်ကြီးဖောက်ထားလေ။အမီးလောင်ပုံနဲ့ဆိုတော့အမီးလောင်နဲ့အဲ့ဒါဆိုတော့အားလုံးနေ10လုံးမီးလောင်ပြစ်စီရဲ့။
ဒီကနေ့မနေ့ပိုင်းမှာမိုးလုံးရွာရဲ့မြောက်ဘက်ကရွှေတုံးရွာမှာလည်းလေကြောင်းတက်ခိုက်တာရှိကြောင်းနဲ့ငအိုးရွာကခလာရ121တပ်စခန်းကိုရဟရင်နဲ့ထောက်ပံ့ရေးပစ္စည်းတွေပို့ဆောင်နေကြောင်းဆက်ပြောပါတယ
်။ဒီတုံးကရွှေတုံးရွာကတန်းသားပေါ့ရှိနေပေးပေါ့အဲဒီကတော့ရက်ခိုက်တာနဲ့မနေ့ကလာပြစ်သွားတယ်။မနေ့ရှင်းလိုက်တန်းပေါ့အဲ့ဒါတော့ပစ္စည်းတွေဆိုက်တဲ့ပစ္စည်းပစ္စည်းရဲ့ပေါ့ဒီနေ့တော့တနေကုန်ပါပဲအမငိုး121တက်ခဲကိုကျွန်တော်တို့အဲ့ဒါပဇင်းနဲ့တရှိတွေချပေါ့121နဲ့ဘောလုံးကွင်းနဲ့ကိုအဲခောက်တော့ခောက်ပြန်တို့ချနေကြတယ
်ငိုးမှာဆစ်လက်နဲ့ရိတ်ခါဖြစ်တင်းဖို့အတွက်မိုးလုံးရွာနဲ့ရွှေတုံးရွာမှာတိုက်ပွဲဖြစ်ပွားတာမရှိဘဲလေကြောင်းကတက်ခိုက်တာဖြစ်နိုင်ကြောင်းလည်းပြောပါတယ်မဘိမ်းမြို့နယ်ဟာလက်ရှိတိုက်ပွဲပြင်းထန်နေတဲ့အချင်းပြင်းနယ်ဗမော်မန်စီမြို့နယ်တွေနဲ့ဆက်ဆက်နေသလိုတစ်ဖက်မှာလည်းစကိုင်းတိုင်းကစီရီတင်မာနေတဲ့ထီးကျန်ကတာစတဲ့မြို့နယ်တွေနဲ့ဆက်ဆက်နေတာပါပြီးခဲ့တဲ့ဇန်နဝါရီလအတွင်းကမဘိမ်းမြို့ကို KIA နဲ့ပူးပေါင်းတပ်တွေကထိန်းချုပ်ခဲ့သလိုကချင်စကိုင်းရှမ်းဒေသအစမဘိမ်းမြို့နယ်ငအိုးရွာကခလာရ121ကိုလည်းပြီးခဲ့တဲ့လကတက်ခိုက်တာတွေရှိခဲ့ပါတယ်မဘိမ်းမြို့နယ်အတွင်းစီရီတင်မာနေချိန်မှာပဲမနေ့ကနဲ့ဒီကနေ့မှာတော့မိုးမောက်လွယ်ကျဲလမ်းကစစ်ကောင်စီရဲ့တပ်စခန်းတစ်ခုကိုKIA ကထပ်မံတင်ယူခဲ့ကြောင်း KIA ပြန်ကြားရေးတာဝန်ခံဗိုလ်မှူးကြီးနော်ဘူးကပြောပါတယ်
။မင်းကတော့မူမောက်ကနေဒီနေ့မှလောက်ပါမတင်တဲ့ကျွန်တော်ကောကောတော့မူမမေ့ဘူးဟိုတောက်ခန့်ထိုးလည်းမရသူပေါက်ခဲ့။အဲ့တော့မင်းကခုနကြီးလာမတူရတာတခုတင်းလာအဲ့ဒါရှိပါတယ်။အဲ့ဒီနေ့ကတော့အဲ့တဲ့မှာပဲကျွန်တော်ချင်းနာကိုနော်မိုက်စက်ပေါင်းဒီလိုနေရာတခုကိုပြန်တင်းတာအဲ့ဒါရှိပါလားအဲ့တက်မှန်းကုတ
်တရုတ်မြန်မာနယ်စပ်ကုံတွယ်ရေးဆောင်ရှိရာလွယ်ကျဲမြို့ဘက်ကအခြေအနေကိုလည်းဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ
်လွယ်ကျဲကတော့ဘာမှထူးခြားတာတော့မသိပါဘူးဟိုရေးခန်းတွေကတော့ခန်းကလည်းဟိုတက်သေးကိုပေါင်းနေတယ်ဆိုတဲ့တရင်ကတော့ကြားသိရပါတယ်ဒါကြောင့်ကျွန်တော်တို့အဖွဲ့တွေလည်းတို့ရဲ့ဒီရေးခန်းတွေမသွားဘူးမရှိတဲ့နေခါပြပေါ့နော်အဲ့ဒါကိုကြားသိရပါတယ်ဒါပေမဲ့အဲဒီရေးခါမှာကျွန်တော်တို့ပြန်ထိုင်တဲ့နေခါတော့မဟုတ်ဘူးတက်ကြည့်တဲ့နေခါတော့ပဲကျွန်တော်တို့ကြားသိရပါတယ်အထင်းချက်ထားနေဆိုတာတော့ကျွန်တော်တို့အတိအကျတော့မကြောက်ဘူးဒါပေမဲ့ဟိုစစ်တပ်တွေကတော့သူတို့တက်ချင်းမှာပဲနေဒီမှာမြို့သေးမှာတော့ပြည်သူလူထုတွေကတော့ငိုတိုင်းလှချနေတယ်ဆိုတော့ဒီမှာတော့ကြားပါတယ
်လက်ရှိစီရေးတင်းမာမှုတွေရှိနေတာကြောင့်လွယ်ကျဲမြို့ကတချို့ဟာ KIA ထိန်းချုပ်ရာမန်ဂျာယံကိုတင်းချောင်နေတာတွေရှိသလိုမန်စီမြို့နယ်ကအင်ဘာပါဘက်တိမ်းရှောင်တာတွေရှိနေပါတယ်ဒီကနေ့မနေ့ပိုင်းမှာတော့မန်စီမြို့နယ်ကြော်ခေါင်ကျေးရွာအနီးကလုံကြာတောင်ဘက်မှာစစ်ကောင်စီကလေကြောင်းတက်ခိုက်တာတွေရှိတာကြောင့်မန်စီမြို့မှာအထိတ်တလန့်ဖြစ်ခဲ့သလိုကချင်ပြည်နယ်မြောက်ပိုင်းစွန်ပရာဘန်ဘက်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပါတယ် KIA ကမလ9ရက်နေ့ကစတင်လိုက်တဲ့လိုင်ဇာဒေသတိုက်ပွဲတွေဟာတဖြည်းဖြည်းကျပြန့်လာပြီးဒီရက်ပိုင်းမှာတော့မိုးမောက်မန်စီနဲ့ဗမော်မြို့နယ်တွေကိုပါစီရေးအရာချင်းချောက်လာတဲ့အခြေအနေရှိလာနေပါတယ်ခင်ဗျာ